ထိပ်သီးညီလာခံကနေဩစတြေးလျနိုင်ငံမှာကျင်းပပြည်စည်းသွားခဲ့ပြီးဆန္ဒပြသူရာပေါင်းများစွာဟာစစ်နေမျိုးမှာပြီးခဲ့တဲ့သတင်းပတ်ကုံကစုဝေးပြီးအရှိတောင်အရှဒေသတွင်းလူအခွင့်အရေးချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ချခဲ့ကြပါတယ်။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်တွေပေါ်မြန်မာအနာဂတ်ဘက်ကပြုမှုဆက်ဆံခဲ့တာတွေနဲ့ပတ်သက်ပြီးအာဆီယံအစည်းအဝေးတွင်ဝေဖန်မှုတွေရှိခဲ့ပါတယ်။ VOA သတင်းတော့ဖီမာဆာစစ်နေမျိုးကနေသတင်းပေးပို့ထားတာကိုတော့ကိုရနိုင်ပြောပြမှာပ
ါ။To attending Asia Summit.
ချင်းအောင်အရှာဒေသတွင်းကလူခွေချိုးဖောက်မှုကိုကန့်ကွက်တဲ့အနေနဲ့ဩစတြေးလျနိုင်ငံမှာရှိတဲ့ဗီယက်နမ်မြန်မာနဲ့ဖိလစ်ပိုင်လူမှုအတိုင်းဝိုင်းတွေဟာဆစ်ဒနီမြို့လယ်မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကသူ့ရဲ့ရုပ်ထုပုံကိုမီးရှို့တာတွေလှုပ်တဲ့သူကိုသူ့အနေနဲ့ပြင်းပြင်းထန်ထန်လက်တုံ့ပြန်သွားမယ်လို့ချိန်ညောင်းနေတဲ့ကြားကပဲအိမ်မှာရှိတဲ့ကမ္ဘောဒီးယားတွေဆန္ဒပြခဲ့ကြပါတယ်။ဒါမဲ့လည်းနှစ်ရက်ကြာအာဆီယံအစည်းအဝေးကျင်းပနေတဲ့အချိန်အတွင်းမှာတော့အကြမ်းဖက်မှုတွေမရှိခဲ့ပါဘူး။စည်းဝေးတွင်းမှာတော့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ကရင်းညာရေးပေါ်မှာမြန်မာအစိုးရရဲ့လှုပ်ရက်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဝေဖန်ခဲ့ပါတယ်။မြန်မာအစိုးရရဲ့လှုပ်ရက်တွေဟာရင်းညာရေးအတွက်မျောလင့်ချက်မဲ့စေတာကြောင့်သူတို့ကိုပို့ပြီးတော့ဆွံ့ရောက်သွားစေတယ်လို့ဝေဖန်လိုက်ပါတယ်။ဒါဟာအာဆီယံခေါင်းဆောင်တွေအချင်းချင်းကြားမှာအဖွဲ့ဝင်တအူးနဲ့ပတ်သက်ပြီးတော့သဘောမတူညီမှုတွေကိုရှာရှာပါပါဝေဖန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အိမ်မှာရှိတဲ့ရင်းညာမွတ်စလင်တွေတိတ်နဲ့ချီပြီးတော့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတာဖြစ်ပါတယ်။အာဆီယံခေါင်းဆောင်တွေနဲ့တီးတန့်တွေ့ဆုံဆွေးနွေးကြတဲ့အထက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအငင်းပွားစရာအခြေအနေတွေဖြစ်နေတဲ့ရင်းညာပြဿနာကိုဆွေးနွေးပြောဆိုခဲ့တယ်လို့လည်းဩစတြေးလျဝန်ကြီးချုပ်မာကွန်တမ်ဘောကပြောပါတယ်။ဒါ့အပြင်ရင်းညာရေးကိုအမြန်ဆုံးကန့်တယ်ဖြစ်ရှင်းတင်တယ်လို့ဝန်ကြီးချုပ်တမ်ဘောကပြောပါတယ
်။ Our goal is to support a peaceful and speedy resolution.
လူသားရည်တည်မှုဆိုင်ရာချက်တဲ့ဘေးဒုက္ခကြီးကိုဘယ်လိုမျိုးညှင်းညံ့နဲ့လင်းလင်းမြန်မြန်ဖြေရှင်းနိုင်မလဲဆိုတာကိုအကူအညီပေးဖို့ဟာကျွန်တော်တို့ရဲ့ရည်မှန်းချက်ပါ
။ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးဒေသထဲမှာစိုးရိမ်မှုတွေဖြစ်ပေါ်နေပြီမဲ့လေဒါကမြန်မာနိုင်ငံအနေနဲ့ကင်တွယ်ဖြေရှင်းရမယ့်ပြဿနာသာဖြစ်တယ်လို့စင်ကိုဝန်ကြီးချုပ်လီရှန်လွန်ကလည်းပြောပါတယ
်။ It's of concern to all ASEAN countries and yet ASEAN is not able to intervene.And to force an outcome.
ရခိုင်ပြည်ထနာကိုမြန်မာအိမ်ကြီးချင်းအာဆီယံနိုင်ငံတွေအနေနဲ့စိုးရိမ်မခင်ဖြစ်နေကြပြီမဲ့လဲအာဆီယံအနေနဲ့ကတော့ဒီပြည်ထနာရလက်တစုံတစ်ခုထွက်လာအောင်ဖိအားပေးတာမျိုးလုပ်နိုင်မှာမဟုတ်ပါဘူ
းအခုနေအာဆီယံတိုက်တီးဆွေးနွေးပွဲအတွင်းမှာတော့လုံခြုံရေးအကြံဖတ်မှုတံပြန်နေနေနဲ့ကုန်သွယ်ရေးကိစ္စရက်တွေကအ धिक ဆွေးနွေးတဲ့အကြောင်းအရာတွေဖြစ်ခဲ့သလိုတောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့အနေမြေချက်ထွင်လာနေတဲ့ကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်ဒါပေမဲ့လည်းအာဆီယံနိုင်ငံတွေဘက်ကတရုတ်နိုင်ငံအပေါ်မှာတိတိကျကျဝေဖန်တာတွေတော့မရှိခဲ့ပါဘူး။အော်စတြေးလျနိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဆွေးနွေးပွဲရဲ့မိဖန်နိုင်ငံအဖြစ်နဲ့ဒီအာဆီယံဆွေးနွေးပွဲကိုအရှင်အဖြစ်ပထမဆုံးအချိန်လက်ခံကျင်းပခဲ့တာဖြစ်ပါတယ်။အော်စတြေးလျနိုင်ငံဟာဒေသရဲလုံခြုံရေးနဲ့ချမ်းသာကြွယ်ဝမှုထိုးတက်လာစေဖို့အတွက်အရေးပါတဲ့နိုင်ငံဖြစ်တယ်လို့အာဆီယံခေါင်းဆောင်တွေရဲ့ကြေညာချက်ထဲမှာလည်းပြောထားပါတယ်။ဒါမဲ့လည်းအကဲခတ်တွေကတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေဟာသူတို့ရဲ့အမျိုးသားအကျိုးစီးပွားကိုရှေ့တန်းတင်နေတဲ့အတွက်အာဆီယံအနေနဲ့အပြန်လန်အပေးယူလို့ညှိနှိုင်းပေးနိုင်တဲ့ဆံပကမရှိတဲ့အဖွဲ့တည်းဖြစ်တယ်လို့လည်းဝေဖန်နေကြပါတယ်ခင်ဗျာ။